အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ကမ္ဘာပင်လယ်သမုဒ္ဒရာထက်ကဇီဝမျိုးကွဲတတဘဝနဲ့အပြင်တွေကိုကာကွယ်ရေးမဖြစ်မနေလိုက်နိုင်ရမယ့်နိုင်ငံတကာသဘောတူညီချက်မူကြမ်းတရက်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံ190တို့ကကိုယ်စားလှယ်ရေးဆွဲနိုင်လိုက်ကြပါပြီ။နိုင်ငံတစ်ခုရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ရေပြင်းနယ်နိမိတ်ထဲကဇီဝမျိုးကွဲတွေကိုကာကွယ်ထိန်းသိမ်းရေးသဘောတူညီမှု BBNJ ဒါမှမဟုတ် High Sea Treaties လို့ခေါ်တဲ့မူကြမ်းကို2018ခုနှစ်ကတည်းကစတင်ဆွေးနွေးခဲ့ကြတာမှာကြိုတင်ပြင်ဆင်မှုကော်မတီတွေလုပ်ငန်းအဖွဲ့တွေကစဉ်ဆက်မပြတ်ဆွေးနွေးနေခဲ့ကြတာဖြစ်ပါတယ်။လက်ရှိမှာတော့ငါးအလွန်အကျွံဖားစီတာတွေပင်လယ်ကမ်းမြေကမိုင်းနှွဲလုပ်ငန်းတွေကြောင့်ရေဒုတွေညံ့ညမ်းမလာအောင်အပြည့်အဝကာကွယ်ထိုင်နေတဲ့ area ကကမ္ဘာရေမျက်နှာပြင်ရဲ့တည်ထောင်မှုနဲ့ရာခိုင်နှုန်းပဲရှိပါတယ်။ High Seas Treaty မူကြမ်းကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတည်ပြုလက်မှတ်ရေးထိုးပြီးရင်တော့2030ပြည်လွန်နှစ်မှာကမ္ဘာရေဒုနဲ့မြေဒု30ရာခိုင်နှုန်းကိုကာကွယ်ရေးဆိုတဲ့တရိပ်ပိုက်တရိပ်အနေရှိတဲ့ပြည်မှန်ချက်တွေကိုအကောင့်ထည့်ဖော်တဲ့နေရာမှာအရေးကြီးလာတဲ့အခမ်းအနားကိုရောက်လာတော့မှာဖြစ်ပါတယ်။ဥဒုရာသီဖောက်ပြန်မှုအချက်အတဲတွေနဲ့ဇီဝကေယစနစ်တွေမပြောင်းပြတ်အောင်ထိန်းသိမ်းရေးဆောင်ရွက်ချက်တွေမှာတော့သတိပိုင်သတိ initiative ကစံသတ်မှတ်ချက်တစ်ခုအဖြစ်ရှိနေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။လူတိုင်းသဘာဝတရားကိုခန်းစားနိုင်ဖို့ပုဂ္ဂလိကမြေပိုင်ရှင်တွေရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုအထောက်အကူပြုဖို့ဆိုတဲ့အချက်တွေအပြင်ဥဒုရာသီမြတ်တအောင်တော်ရိုင်းတရိတ်ဆန်တွေကျင်းလည်ကျဆနိုင်တဲ့ရင်းမြစ်အနေအထားမျိုးဖြစ်အောင်လို့သတိပိုင်သတိ initiative ကရည်မှန်းထားတာဖြစ်ပါတယ်။PBNJ သဘောတူညီချက်ရဲ့အဓိကရည်မှန်းချက်ကတော့ရှင်နေတဲ့တဘာတွေကိုကာကွယ်ရေးဖြစ်ပါတယ်။နိုင်ငံတကာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမဂ IUCN ရဲ့အဆိုအရ30ရာခိုင်နှုန်းသောကမ္ဘာရင်းနေတဲ့တဘာတို့မျိုးရုံးပြောက်ကွယ်မဲ့ဘေးနဲ့ရင်ဆိုင်နေရပါပြီ။ဇီဝမျိုးကွဲအပင်နဲ့တဲ့တဘာတွေလည်းအချိန်အဟုန်နဲ့ပျက်စီးယွယွင်းလာနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနနဲ့အောက်မှာရှိတဲ့ပင်လယ်သမုဒ္ဒရာနဲ့အပြည်ပြည်ဆိုင်ရာသဘာဝပတ်ဝန်းကျင်သိပ္ပံရေးရာဌာနဒုဝန်ကြီးမော်နီကာမက်ဒီနာကပြောပါတယ်။
Biodiversity is declining at a catastrophic rate. Conserving at least 30%
ရမယ်အနည်းဆုံးလုပ်ငန်း30ရာခိုင်နှုန်းကကုန်းနှမိုက်တဲ့ကပါ။ကုန်းမြေပေါ်ကရေတွေနဲ့သမုဒ္ဒရာတို့ဟာလူသားတွေနဲ့စီးပွားရေးလုပ်ငန်းတွေဆက်လက်ရှင်သန်မှုအတွက်သာမကပဲမြေကမ္ဘာအတွက်လည်းသိက္ခာအရေးကြီးပါတယ်လို့ပြောဆိုသွားတာပါ။ရှင်နေသဘာဝတွေဆုတ်ယုတ်ကျဆင်းလာတဲ့အဓိကတော့ချက်ကဥဒုရာသီပြောင်းလဲဖောက်ပြန်မှုကြောင့်ဖြစ်ပါတယ်။သမုဒ္ဒရာရေတို့ပိုးပြီးတော့ပူနွေးလာတာသမုဒ္ဒရာထဲကဓာတုဓာတ်တွေပြောင်းလဲလာတာနဲ့ဖလောင်အိမ်တန့်ငွေထုတ်လုပ်မှုအကျိုးဆက်တွေကြောင့်လည်းရှင်နေတဲ့တဘာတွေဆက်လက်ရှင်သန်မှုခက်ခဲလာရတာဖြစ်ပါတယ်။ဇီဝခေယစနစ်တွေပျက်စီးယွယွင်းလာတာရေတို့ညဉ့်ညမ်းတာတွေနဲ့ဥဒုရာသီဖောက်ပြန်မှုတွေကိုဖြစ်ရှင်တဲ့နေရာမှာနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာအောက်မှာရှိနေတဲ့သမုဒ္ဒရာရေတို့ထဲကဇီဝခေယစနစ်တွေကိုကာကွယ်ထိန်းသိမ်းဖို့ကအလွန်အရေးကြီးပါတယ်။အမေရိကန်သမ္မတရဲ့ဥဒုရာသီရဲ့အထူးကိုယ်စားလှယ် John Kerry ကလည်းဥဒုရာသီဆိုင်ရာအချက်အတဲနဲ့သမုဒ္ဒရာတွေဟာတီချခွဲထုတ်လို့မရအောင်ဆက်ဆက်နေတယ်လို့ပြောပါတယ်။အထူးကိုယ်စားလှယ် Kerry ရဲ့အဆိုအရကမ္ဘာသမုဒ္ဒရာတွေရင်ဆိုင်နေရတဲ့ချိန်ချမှုတွေဥဒုရာသီဖောက်ပြန်မှုကင်တွယ်ထိန်းချုပ်ရင်းနဲ့2030ပြည်လွန်နှစ်မှာကမ္ဘာရေမျက်နှာပြင်30ရာခိုင်နှုန်းကိုကာကွယ်ထိန်းသိမ်းထားနိုင်ရေးဆိုတဲ့ကြိုးပမ်းချက်တွေဟာလည်း High Seas Treaty သဘောတူညီမှုကြောင့်နိုင်ငံတကာရဲ့အာရုံစိုက်မှုတွေရလာတာဖြစ်ပါတယ်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ။